ရောပါတမကရဲ့နိုင်ငံတကာကြီးရယ်ကုန်သွယ်ဆိုင်ရာပူးပေါင်းဖွဲ့ဟာအောက်တိုဘာ28ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်နေ့အင်္ဂါနေ့မှာတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့မေဒီရောမှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားပြေဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကလည်းဆုံးဖြတ်ဖို့ရှိနေတာပါ။ဥရောပသမဂ္ဂနိုင်ငံတကာကြီးရယ်နဲ့ကုန်သွယ်ပူးပေါင်းအဖွဲ့ကအခုလာရောက်တဲ့မြန်မာအခြေစဉ်အတွင်းတက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရွေးဆောင်ဆွေးနွေးပြီးချိန်မှာဒီကိစ္စကိုဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေကိုမယုံသိမ်းဖို့အတွက်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကနေတောင်းဆိုထားတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကအစည်းအဝေးကိုပြောပါတယ်။တကယ်လို့ EU ဘက်ကဒါကိုယုံသိမ်းလိုက်နေဆိုရင်မြန်မာနိုင်ငံဒီမိုကရေစီတင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုတမကအထက်ချုပ်အလုပ်သမား၄ရင်းလောက်ကိုပါထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ဥရောပသမဂ္ဂအတမတ်ကြီးခရစ်စတင်းစမစ်ကတော့မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရတွေကို EU ဥရောပသမဂ္ဂဘက်ကယုံသိမ်းတယ်မယုံသိမ်းဘူးဆိုတာဟာဆုံးဖြတ်ချက်တော့တစုံတရာမှမချရသေးတယ်လို့ရှောင်ဝင်းနိုင်တဲ့အခြေအနေဖြစ်ကြောင်းလည်းမကြသေးခင်က VOA နဲ့တိတိကျကျတွေ့ဆုံမေးမြန်းကမှပြောပါတယ်။အထက်ချုပ်လုပ်ငန်းမှာအလုပ်သမား၄သိန်းဝန်းကျင်ရှိပြီး60ရာနှုန်းကျော်အမျိုးသမီးတွေပါ2003ခုအရေးယူတန်းခတ်မှုခံရပြီးနောက်ပိုင်းဒီလုပ်ငန်းဟာအတော့ကျဆင်းသွားခဲ့တာဖြစ်ပြီးအခုမှပြန်ပြီးလမ်းလမ်းထူဆန်းအခြေအနေဖြစ်ပါတယ်။